ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တင်းမာမှုကိုရော့ကြအောင်လုပ်ပြီးရေရှည်အဖြေရှာတင့်တယ်လို့ကုလသမဂ္ဂဆိုင်ရာဗီတိန်တန်အမတ်ကြီးမက်သျူးရိုက်ခရော့ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကအရေးပေါ်တကပိတ်အစည်းအဝေးတစ်ခုကျင်းပပြီးနောက်တန်မတ်ကြီးကအဲ့လိုသတင်းထုတ်တွေကိုပြောတာပါ။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးကတော့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာအတန်းကိုယ်စားလှယ်အဖွဲ့အစည်းနဲ့နိုင်ငံတကာစာမျက်နှာမှာတဏ္ဍာမရေးရရှင်းလင်းပြောဆိုနေပြီးအစိုးရကလက်ရှိလုပ်နေတာတွေအပေါ်နိုင်ငံအများစုကလက်ခံရတယ်လို့ VOA ကိုပြောပါတယ်အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပ
ါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးရေးပေါ်စည်းဝေးလုပ်ဖို့ဒီနိုင်ငံကအင်္ဂါနေ့မှာကမကဋ္ဌပြုတောင်းဆိုပြီးတဲ့နောက်ဗိုလ်ထူးနဲ့ကျင်းပတဲ့လုံခြုံရေးကောင်စီတကပိတ်အစည်းအဝေးတွင်ဆွေးနွေးခဲ့ကြတာပါ။ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်တူတော့မသိရသေးပါဘူး။အစည်းအဝေးတယောက်တည်းထဲကကုလသမဂ္ဂဆိုင်ရာကြီးဒိန်သမတ်ကြီးမက်သျူးရိုက်ခရော့ဖ်ကအစည်းအဝေးပြီးမှသတင်းတော့တွေကိုအခုလိုပြောပါတယ်
။ Well as I said I think it's important that all the parties de-escalate now to reduce tensions and look to the long term including through Kofi Annan's recommendations.
တဆိုင်သူတွေအားလုံးအနေနဲ့တင်းမာမှုတွေရော့ကြအောင်လုပ်ပြီး Kofi Annan Commission ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်တာအပါအဝင်ရေရှည်အဖြေတွေကိုရှာတင်တယ်လို့ကျွန်တော်ထင်ပါတယ်။
ရခိုင်ပြည်ဘက်မှာစစ်တပ်ကလှုပ်ဆောင်နေတာတွေထွက်ပြေးတဲ့ဒုက္ခတွေများလာရဲဆိုတဲ့သတင်းတွေပေါ်အများအယုံဆိုင်မှုရအောင်လုပ်ချင်တဲ့အတွက်ဒီကိစ္စတွေနဲ့ပတ်သက်ပြီးလူမျိုးရေးကောင်စီဘက်ကတုံ့ပြန်ဆောင်ရွက်နိုင်ဖို့အရေးပေါ်အစည်းအဝေးခေါ်တာဖြစ်တယ်လို့အင်္ဂါနေ့မှာတန်မတ်ကြီးရိုက်ခရော့ဖ်ကပြောခဲ့ပါသေးတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ကြီးဦးဟောက်တို့ဆိုကတော့လူမျိုးရေးကောင်စီမှာဘာတွေဆွေးနွေးကြပြီးဘယ်လိုထွက်လာမယ်ဆိုတာတရားဝင်မှတ်တမ်းတွေမရသေးလို့မသိရသေးဘူးလို့ VOA ကိုပြောပါတယ်။မြန်မာတန်ဖွဲ့တွေအနေနဲ့ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာမှာတန်ငင်းတမန်ငင်းရပြောဆိုရှင်းလင်းတာတွေပုံမှန်လိုလုပ်နေတယ်လို့ပြောပါတယ်။
အခုမြန်မာနိုင်ငံဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာရှိတဲ့အတွင်းမှုချုပ်ပါဝင်ကျွန်တော်တို့ဒီကုလသမဂ္ဂဌာနချုပ်မှာသက်ဆိုင်တဲ့ဌာနတွေကိုလည်းကျွန်တော်အချိန်နဲ့တပြေးညီပေါ့နော်အဖြစ်မှချက်လက်တွေလည်းကျွန်တော်ပေးပို့နေတယ်သူတို့အပိတ်လုပ်နေနောက်တစ်ခါဒီမှာရှိကြတဲ့လူငင်းကောင်စီဖွဲ့ဝင်တွေရောကျွန်တော်ဒီမှာရှိတဲ့ကျွန်တော်တို့အဖွဲ့ဝင်တွေအထူးသဖြင့်ကုလသမဂ္ဂဖွဲ့ဝင်ဒီ OIC ဖွဲ့ဝင်ခင်မင်းရင်းနှီးတဲ့နိုင်ငံတွေရောပေါ့လေကျွန်တော်တို့နဲ့အင်ဂျင်နီယာနိုင်ငံတွေစိတ်ဝင်စားတဲ့နိုင်ငံတွေနောက်အထူးသဖြင့်ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေစသဖြင့်ကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုတွေကျွန်တော်အပိတ်လုပ်ပေးနေပါတယ်ကျွန်တော်ဘက်ကလေအများအားအပိတ်လုပ်ပေးနေတယ်အဲ့တော့တွေ့တဲ့အခါမှာလည်းပဲဟိုပြောတာရှိသလိုကျွန်တော်အချက်လက်တွေလည်းပဲဟိုပံပိုးပြီးတော့လုပ်နေတဲ့အပိုင်းဖြည့်တွေ့နေတဲ့အပိုင်းတော့ရှိပါတယ
်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ဒေသဘက်ကရဲကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းတိုက်ခိုက်သူတွေကိုနေနှင်းဖို့လူမျိုးရေးတပ်ဖွဲ့တွေကလှုပ်ဆောင်နေပြီးအခြေအနေကအခုထိမငြိမ်သက်သေးပါဘူး။ဒါကြောင့်လဲရခိုင်ရေးဟာနိုင်ငံတကာသတင်းတွေထဲမှာတကြောပြန်ပေါ်လာပြီးအခြေအနေပေါ်ဆိုရင်လည်းအကြောင်းလဲနိုင်ငံတကာအစိုးရတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေကပြောထားကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေတဲ့ဒုက္ခသည်9000ကျော်ရှိနေပြီးသူတို့ကိုလုံခြုံစွာခိုးလုံခဲ့ပေးဖို့ကုလသမဂ္ဂတွင်မှုကျောင်းအန်ထိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်အနာပိုင်တွေကိုပန်ကြားထားပါတယ်။ဒုက္ခသည်တွေကိုလူလူလလလက်ခံဖို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းတိုက်တွန်းထားပါတယ်။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေကိုအားလုံးကအပြေးဝလေးစားလိုက်နာဖို့လူ့ခွင့်ရေးမဟာမင်းကြီးဇာယီအယ်ဟူစိန်ကတိုက်တွန်းထားပါတယ်။တန်မတ်ကြီးဦးဟောက်တို့ဆွမ်းကတော့အစိုးရကလက်ရှိလုပ်နေတာကိုနိုင်ငံအများစုကသဘောပေါက်လက်ခံထားကြတယ်လို့ VOA ကိုပြောပါတယ
်။အမှန်တမ်းပြောရလို့ရှိရင်တော့ကျွန်တော်တို့လုပ်နေတဲ့ဟာတော့နိုင်ငံအများစုကလက်ခံတယ်သဘောလည်းပေါက်တယ်ပေါ့နော်။သဘောလေးပေါက်တယ်လက်ခံတယ်ဆိုတာကကျွန်တော်တို့လုပ်နေတဲ့အခုလမ်းစဉ်ကရှုပ်ထွေးနေနေလာတဲ့ဒီတစ်ခိုင်းမစိုးကိစ္စကိုရေရှည်တိတတ်မဲ့အဖြေရရှိဖို့တော့ကျွန်တော်တို့ကလုပ်နေတာဖြစ်တဲ့အခါကျတော့ဒီဟာကိုလည်းပဲကျွန်တော်တို့အခုရခိုင်ဟိုပါအချမ်းသိကော်မရှင်တန်တန်လို့ကော်မရှင်ရဲ့ကျွန်တော် final report လည်းတင်ပြီးသွားပြီကျွန်တော်တို့ကလည်းပြည့်ပြည့်စုံစုံပြောထားတယ်ဒီ report မှာပေးထားတဲ့ recommendation တွေကိုကျွန်တော်တို့တတ်နိုင်ဆုံးအချင်းတူဟိုဆုံးအချင်းကာလမှာကျွန်တော်တို့ကအကောင့်တွေဖော်ပြီးဆောင်ရွက်သွားမယ်အဲကျွန်တော်တို့တာပြောထားတာပေါ့နော်အဲ့တော့ကျွန်တော်တို့ပြောထားတဲ့ဟာကိုတော့အများစုကကျွန်တော်ထင်တယ်ဟိုလက်ခံတဲ့သဘောရှိတယ်ဒါလည်းပဲအကောင်ဆုံးလမ်းစဉ်ဖြစ်တယ်ငင်းငင်းချမ်းချမ်းနဲ့ဒီပြဿနာကိုဖြေရှင်းဖို့ဟာကျွန်တော်တို့အတွက်အကောင်ဆုံးလမ်းစဉ်ဖြစ်တယ်ဆိုတာကိုတော့သူတို့လည်းဟိုလက်ခံကြတယ်လို့ကျွန်တော်အဲ့လိုနားလည်တာပေါ့တယ်လေ
အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်တဲ့နေရာမှာအပြစ်မဲ့ပြည်သူတွေတေကြေပျက်စီးမှုမရှိအောင်အတတ်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေတယ်လို့အမျိုးသားလူမျိုးရေးအကြံပေးဦးတောင်းထွန်းကပြီးခဲ့တဲ့ဇန်နဝါရီသတင်းစာရှင်းပွဲမှာပြောသွားပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ရေးပေါ်အစည်းအဝေးကို2005ခုနှစ်ကပထမဆုံးအကြိမ်ခေါ်ယူခဲ့ပြီး2009ခုနှစ်ရွှေဘော်ရောင်ဒေါ်လာရဲ့အပြီးမှာလည်းတစ်ကြိမ်အစည်းအဝေးလုပ်ဖူးပါတယ်ခင်ဗျာ။